ရခိုင်ပြည်နယ်ကွာတောင်ကုန်းနဲ့အမ်းမြို့နယ်ကတိုင်းစစ်ဌာနချုပ်တွေကိုအေဘက်ကထိုးစစ်ဆင်နေတဲ့ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့တောင်ကုန်းကလက်ကျန်တက်စကန်တွေကိုလည်းဆက်လက်ထိုးစစ်ဆင်နေပါတယ်။ရခိုင်ပြည်နယ်စစ်ရေးနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုခင်မောင်စိုးမင်းကတင်ပြပေးပါမယ်ခင်ဗျာ
။ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်အတွင်းကစစ်ကောင်စီတက်စကန်တွေကိုအာရခတက်တော် AA ကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့တောင်ကုန်းဒေသခံစစ်ဘေးဒုက္ခသည်တူကပြောပါတယ
်တောင်ကုန်းမှာတော့အခုအချိန်ထိတိုက်ပွဲတွေရတဲ့ရှိနေတယ်မြို့ကိုတိုက်ပွဲတွေဆိုရင်ဒါမြို့တွင်းလူနေအရေးအရင်ထင်မှာတော့မဟုတ်တော့ဘူးတက်တွင်းအင်းရထင်မှာတော့ဒီလိုတိုက်ပွဲတွေရှိတယ်လို့ကြားတယ်အခုကျွန်တော်ကြားတာတော့ဒီဟွာပေါ့ငါးလေးလေးတို့သုံးလေးလျှောက်တို့တို့သူရှုတ်တိုက်တုံးလေးပြစ်တာတွေရှိတယ်ဒီကြားထဲမှာပြီးတော့စကားခါငါတက်မတော့အဓိကထားပြီးတိုက်နေတယ်လို့ကြားတယ်
တောင်ကုန်းမြို့နယ်ကစစ်ကောင်စီရဲ့လက်နက်ကြီးတွေတပ်တွေနဲ့တခြားတပ်စခန်းတော်တော်များများကိုအာရခတပ်တော် AA ကသိမ်းပိုက်ထားပြီးဖြစ်ပါတယ်။လက်ရှိမှာတော့တောင်ကုန်းမြို့နယ်မှာစစ်ကောင်စီစကခ9နဲ့ခမရ944ခမရ346စတဲ့တိုက်ရင်တပ်စခန်း3ခုသာကျန်ရှိတော့ပါတယ်။စစ်ကောင်စီဘက်ကတော့ဒီရက်ပိုင်းအတွင်းတောင်ကုန်းမြို့ပေါ်က AA သိမ်းထားတဲ့မြို့မရဲစခန်းကိုလေကြောင်းကပုံကျဲခဲ့တာကြောင့်အဆောက်အုံတော်များများပျက်စီးသွားတယ်လို့လည်းဒေသခံတွေကပြောပါတယ်။မနေ့ကလည်း AA သိမ်းထားတဲ့တန်တွဲမြို့နယ်တွေကတင်းငုတ်တူကျေးရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်စစ်ဘေးဒုက္ခသည်တဦးသေဆုံးပြီးသုံးဦးဒဏ်ရာရှိခဲ့တယ်လို့လည်းတောင်ကုန်းဒေသစစ်ဘေးဒုက္ခသည်တဦးကပြောပါတယ်
။တန်တွင်းမှာဒီ24နှစ်ရနေပြီးတော့အဲတန်တွင်းမြို့နေတွေတင်းငုတ်တို့ရွာကိုဘုံကြီးတွေလို့ကြားတယ်ပေါ့အဲ့ဒီမှာဒီမြို့ဝိခိုးတပြုရှင်ရွာကနေပြီးတော့ဆက်ဆောင်လာတဲ့ဒီအသက်ဆက်ဆောင်နှစ်ဝန်းကျင်အဆွေရှိတဲ့ကောင်းလေးတယောက်
အာရခတက်တော့ AA အနေနဲ့ဂွားမြို့နယ်မှာလဲစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေတာလားနဲ့ချီနေပြီးဖြစ်ပါတယ်လက်ရှိမှာတော့တိုက်ပွဲတွေဟာဂွားမြို့အနီးအနားကိုရောက်ရှိနေပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့သူကဆက်ပြောပါတယ
်ဂွားမြို့နယ်မှာလဲတိုက်ပွဲရတော့တော်တော်ကိုပြင်းထန်နေတယ်ဆက်သွောဒီတတားထိုက်တင်ရွာတွေမှာရှိတဲ့တပ်စခန်းတွေတို့အာရခတက်တို့ကတင်းရှိလိုက်ပြီးလို့သိရတယ်အမအခုသူတို့ဒီဘက်ကတက်ဆုတ်လာရတဲ့ကွာမျိုးနဲ့ချစ်ကိုရောက်သွားပြီအဲ့မအိုက်ခတ်တက်တို့ကလည်းထိုးစစ်ဟာကွာမျိုးနဲ့အနီးကပ်ကိုရောက်သွားပြီပြောပြလို့ရတယ်အတိုက်ပွဲကတော့ပြင်းနေဒါပေမဲ့ဒီရက်ပိုင်းမှာအဲ့ဒီသူတို့ဟိုအရာဝတီမြကြောင်ကဆင်းတာတင်တယ်ဟိုရေတက်တင်ဖို့လေးစီးတော့ရောက်တယ်လို့ပြောတယ်အဲ့ဒီကနေပြီးတော့ပင်လီပင်ကနေပြီးတော့ရေတက်ကလက်နဲ့ကြည့်ပြစ်လှမ်းပြနေတာတွေလည်းရှိတယ်လို့ကြားသိရတယ
်ဒါအပြင်အမ်းမြို့နယ်ကအနောက်ပိုင်းတိုင်းနာပါကစစ်ဌာနချုပ်ကလည်းAAကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေဇက်တိုက်ပြင်းထန်နေပြီးစစ်ကောင်စီဘက်ကတော့လေကြောင်းကနေအပြင်းထန်ခုခံနေပါတယ်ဒီကနေ့မနေ့ပိုင်းကတော့မကွေးဘက်ကနေအမ်းမြို့ကိုစစ်ကူလာတဲ့စစ်ကြောင်းကိုအမ်းမြို့နဲ့နှမိုင်အကွာမှာAAကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့လည်းအမ်းဒေသခံတဦးကပြောပါတယ်
ကျွန်တော်တိရတော့ဒီနေ့ခါဖက်ရဲ့ညကမမှုအချက်ကတော့မတန်းနေတယ်နဲ့ညခါဖက်နေတယ်ကိုတိုင်ခံလာချက်ဒါချက်ပိုက်တင်ကတော့လူလာနေတာအဲ့တတော့ပုံတော့ကလည်းဒါချက်ပိုက်နေတိုင်ခံလာချက်ကိုအဲနောက်ပြီးရင်လက်ပေါ်ယူမှလည်းဝမ်းပြီးတိုက်နေရတယ်အာလာတိုက်ကုန်းနဲ့လည်းဝိခွက်လာတိုက်ကုန်းနဲ့တိုက်ပွဲကတော့ပြန်ထန်နေလို့မသိရ
အရခတ်တက်တော့ AA ဘက်ကတော့လက်ရှိထိုးစစ်စင်တိုက်ခိုက်နေတဲ့အန်မောင်တော်တောင်ကုန်းနဲ့ဂွားမြို့နယ်တွေမှာစစ်ကောင်စီတပ်စခန်းတော်တော်များများကိုတိမ့်ပိုက်ထားပြီးဖြစ်တယ်လို့အဲ့ဒီမျိုးတွေရဲ့90ရာခိုင်နှုန်းလောက်ကိုတိမ့်ပိုက်ထားပြီးဖြစ်တယ်လို့ပြောဆိုပါတယ်လက်ရှိမှာတော့ရခိုင်တိုက်ပွဲတွေနဲ့ပတ်သက်ပြီး AA နဲ့စစ်ကောင်စီနှစ်ဖက်စလုံးကသတင်းတစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ